ဒီမောင်နှမရဆရာကဒီစစ်တပ်ကမြန်မာနိုင်ငံမှာဒီတရင်အတာမသိငင်ကြတဲ့ကဆရာကျူပြီးတော့အနာသိမ့်နေမယ်လို့ဟောကင်းထုတ်ခဲ့တယ်လို့ကျွန်တော်မှတ်မိနေပါတယ်လူတချို့ဆိုရင်ဆရာဟောတာနှစ်ကြောင်းပြည့်ရလို့တော့ပြောခဲ့ရတယ်ထင်ပါတယ်ဟုတ်ပါလားဆရာ
ဟုတ်ပါဆရာ
အခုလည်းပဲဟောကင်းထုတ်မဲ့ကိစ္စကိုမေးရမလို့ဖြစ်နေပါတယ်ဆရာကျွန်တော်မေးရင်တော့ဟော
တော့နည်းခဲ့မယ်ထင်
တယ်ဟုတ်တယ်အချက်လက်ပေါ်အခြေခံပြီးပြောကြတာပေါ့ဆရာအခုမြန်မာနိုင်ငံမှာအနာသိငရဲ့စစ်တပ်ကသူတို့မျိုးမှန်းချက်တိုင်းပေါင်းရောက်နိုင်မဲ့အလားအလာဘယ်လောက်ရှိပါလဲဆိုတာသူတို့ရဲ့အင်အားဘယ်လောက်ကောင်းပါလဲဆိုတာကိုပထမဆုံးသုံးသပ်ဆွေးနွေးပါတယ်လူလူထောက်ခံမှုကတော့သူတို့အဖြစ်အပျက်ကြာစုနေတယ်လို့ကျွန်တော်မြင်တာပဲဆရာလွှမ်းခြုံသုံးသပ်ပါဦးအဲ့အနာသိငရဲ့စစ်တပ်ဘက်ကသူတို့မျိုးမှန်းချက်ပေါင်းရောက်နိုင်တဲ့အလားအလာလောလောဆယ်ပြည်တွင်းအခြေအနေကိုကြည့်မယ်ဆိုရင်အခုတက္ကအနာသိငရကနှစ်လကျော်လာခဲ့ပြီဒါပေမဲ့သူတို့ကမျိုးပြပြရေးမတိဆောက်နိုင်ဘူးတရားဥပဒေစိုးမိုးရေးဆိုတာအင်တန်အလန့်ဝေးတယ်သူတို့ဘက်ကကိုချုပ်ဖောက်နေတာအများကြီးစီးပွားရေးရလည်းပဲလုံးဝကြဆင်းလာတယ်အကုန်လုံးရဆိုင်နေပေါ့ဖက်ဖက်ကပေါ့ဆိုရယ်အဲ့လိုဖြစ်လာတော့ပထမဆုံးတိုင်းပြည်ကိုပြန်ပြီးတော့ထင်ကိုသူတို့လူကျင်တဲ့အဆင့်ကိုမတော်ရင်တိုင်းပြည်ကိုပြန်ထင်ဖို့တော့အတော်လေးအခက်အခဲကြုံနေတဲ့ကာလကိုဖြစ်ပါတယ်ဒီချိန်မှာ
ဟုတ်ပါတယ်ရေဘူးအားဖြင့်ပြောလို့ရှိရင်ဒီမိုကရေစီအခုပြောင်းနေအောင်မြင်လားမအောင်မြင်လားလို့တိုက်တာတဲ့အချက်တွေရှိပါတယ်အဲ့ဒီလိုတိုက်တာတဲ့အချက်တွေနဲ့ကြည့်လို့ရှိရင်လည်းမြန်မာပြည်ကနောက်ဆုတ်သွားဖို့တော့အဖွင့်ကိုသွားပြီမဲ့လို့အကူအထည်မသွားနိုင်ဘဲနဲ့စစ်နိုင်ငံတော်ဖြစ်နေပြန်သွားဖို့အလားအလာတွေအများကြီးရှိပါတယ်နော်ဒါတဲ့ပို့ပြီးစိုးနိုင်တာကတော့အထူးသဖြင့်ဘာသာရေးဆိုင်ရာပုံကိုယ်တွေနဲ့တွဲပြီးတော့ဗုဒ္ဓဘာသာအီရန်နိုင်ငံမျိုးတောင်မြန်မာနိုင်ငံကဖြစ်ကောင်းဖြစ်သွားနိုင်ပါတယ
်ဒါပေမဲ့ပြည်သူလူထုကရောအဲ့ဒီနောက်ကိုလိုက်ပါလာပါမလားတစ်ဖက်ကစဉ်းစားမိရပါလေပြည်သူလူထုကရောသူတို့အင်အားလုံအောင်နောက်မစုဘူးပူပူပြီးရောပြည်တွင်းမှာစစ်တပ်ရဲ့လူရဲတွေကိုမုံတီသူတို့ကဖိနှိပ်လေပြည်သူကရောမုံတီစိမ်းနဲ့ပုံမုံကြွလေဖြစ်လာကြတာတွေ့ရပါတယ်သို့ပေမဲ့လည်းပြည်သူလူထုဘက်ကတချို့ကပြောကြတာဟာဒီမိုကရေစီတောင်းဆိုတဲ့ဘက်မှာအားနည်းမှုတွေရှိရသူတို့ကထောက်ခံမှုအများကြီးရတယ်ဒါပေမဲ့အဲ့ဒီဟာကိုတစုတစည်းရဲ့ဖြစ်အောင်လုပ်နိုင်တဲ့ခိုင်မာပြတ်သားသောခေါင်းဆောင်မှုလူနေရဲမဟာဗျူဟာလူနေရဲစသဖြင့်ပေါ်လေအမျိုးမျိုးသုံးသပ်ကြပါတယ်ဆရာဘယ်လိုမြင်လဲခင်ဗျာအဲ့ဒါကို
ကျွန်တော်အဲ့ဒီအပိုင်းမှာသိအားနေတယ်လို့မထင်ဘူးတကယ်အဓိကပြဿနာကဒီနေ့တောင်းဝအာနာထွက်တယ်ဒီနေ့လည်းအုပ်ချုပ်တယ်လက်နဲ့လည်းအုပ်ချုပ်တယ်မတရားအုပ်ချုပ်မှုကိုခုကစတင်တဲ့နေရာမှာပြည်ပြည်အားစုတစုပဲရှိပြီးတော့နိုင်ငံတကာကလုံလောက်တဲ့စနစ်စီမံကိန်းရည်ယူဆောင်ရွက်နိုင်မှုတွေကိုမလုံနိုင်သေးတာကအဓိကပြဿနာလို့ကျွန်တော်ထင်တယ်။ဒါကဘာကြီးအနေနဲ့ပြောရလို့ရှိရင်ပေါ့။နော်။အခုလှုပ်ရှားမှုတစ်ခုလုံးကခေါင်းဆောင်မှုကပေးတယ်ဆိုတာအထက်စန့်ကျင်ကန့်ကွက်ကြတာလူတိုင်းလူတိုင်းကသူ့တိစိတ်တတ်နဲ့စန့်ကျင်ကန့်ကွက်ကြတာ။ဒါကြောင့်မလို့ရည်ပူရနိုင်ငံကြီးအမှန်တရားတစ်ခုကတော့သင်္ဍပြောင်းဝါကအာဏာထွက်တယ်ဆိုတာရည်ရှည်မဟုတ်ပေမဲ့ကာလတစုံတရာအထီးကတော့ဒီတိုင်းပဲကျွန်တော်တို့ရှိနိုင်တယ်ဒါကြောင့်မလို့ခေါင်းဆောင်မှုအားနေတယ်နော်ပြည်သူလူထုကမှစုစည်းမှုအားနေတယ်ဆိုတာထက်တင်နက်ကစကားပြောတယ်အဲ့ဒီတင်နက်ကိုချုပ်ထိန်နိုင်တဲ့နီးနာရန်တရားနော်စနစ်ကမ္ဘာကြီးကတိဆောက်ထားမှုမရှိဘူးဒါကြောင့်မို့ဖြစ်တာပ
ါဆိုတော့ကျွန်တော်အဲ့ဒီဟာနိုင်ငံတကာရဲ့ကဏ္ဍကိုပြောခင်ပြည်တွင်းကတိုင်းရင်းသားလက်နက်ကရင်အင်းအားစုရဲ့ဒေါ်လာရေးအဖွဲ့ရဲ့အခန့်ကဏ္ဍကိုထင်မှာပြောချင်တယ်ဆရာအစတုန်းကတော့စစ်တပ်ကလည်းပဲသူတို့ကိုဒါဖက်ဒရယ်ပြည်ထောင်စုဘာညာနဲ့စပြီးကြွေးကြော်ခဲ့တယ်အပြစ်ခတ်ရဆေးကိုတစ်ဖက်တတလားကြီးညာရဲ့ဘာညာလုတ်ခဲ့တယ်သို့တော်လည်းပဲသူတို့ရဲ့လုပ်ရပေါ်မှာတိုင်းရင်းသားအင်းအားစုတွေကအယုံကြည်သိရှိပုံမပြရဘူးသူတို့ဟာပြည်သူလူထုကရက်တီမဲ့ဖြစ်တယ်ပြည်သူကလည်းသူတို့ကိုအောက်ကိုပြီးတော့စစ်တပ်ကိုအကြမ်းဖက်အဖွဲ့လို့သတ်မှတ်လာကြတယ်ဆိုတော့ဒီဟာကတော့ဘလောက်အရေးကြီးသလဲဒီတိုင်းရင်းသားအင်အားစုတွေကရောအခုဆိုရင်ကချင်တို့ဒါကရင်တို့ဘက်မှာတိုက်နေကြပြီဆိုတော့ဒီဟာဆိုတော့ဆရာပြောတယ်ဝါကမပါသေးဘူးဆိုပေမဲ့လည်းဒီတိုင်းရင်းသားအင်အားစုတွေရဲ့ပြည်သူဘက်ကပါဝင်လာမှုပေါ့လေတော်လိုင်းအင်အားစုတွေဘက်ကပါဝင်လာမှုကရောပုံမခိုင်မာလာတယ်လို့မသတ်မှတ်နိုင်ဘူးခင
်ဗျပို့ပြီးတော့ခိုင်မာလာပါတယ်ဒါပေမဲ့ဆရာခုနဆိုသောကပြောသွားတဲ့အချက်ပေါ့နော်တိုင်းသားတွေကနေမှဂျင်းရိုင်းဆွေးနွေးပွဲမှာစစ်တပ်ပေါ်ယုံကြည်တယ်မှုဆိုတာပထမဦးဆုံးကတော့စစ်တပ်ကမယုံကြည်ဘူးလို့ကျွန်တော်ထင်တယ်။ဘုဇုံမူကြီးမင်းအောင်လိုင်းကိုလိုက်က27ရာစုပြည့်လို့ပါပြောသွားတယ်။ EA ကိုတိုင်းသား နနကအဖွဲ့တွေကမယိုးသားဘူးနော်စိတ်ကောင်းချိတ်ပြီးခွေသားရောက်နေတယ်ဆိုတဲ့စကားကိုအဲ့ဒီညီလာခံကြီးမအောင်ပြောသွားတယ်အဲ့တော့လက်ရှိအတိုင်းသွားလို့ကတော့ပဋိပက္ခတွေကပြောနေမှာပဲနံပါတ်1တိုင်းရင်သားနနကတပ်ဖွဲ့တွေအပေါ်မှာလည်းယုံကြည်မှုမရှိဘူးဆန့်ကျင်တဲ့စကားတွေကိုပြောထားတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်လူလူတရားလုံးကထောက်ခံတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါပေါ်မှာလည်းရံပက်လို့ဆက်ဆံနေတယ်ဒါဒီအားလုံးဟာတိုင်းပြည်အတွက်ကောင်းတဲ့လက္ခဏာမဟုတ်ဘူးအဲ့ဒီဟာထွက်ပေါက်လိုချင်တယ်ဆိုလို့ရှိရင်တော့တက်သွင်းမှာခေါင်းဆောင်မှုအပြောင်းလဲရှိမှာပဲထွက်ပေါက်ရလိမ့်မယ်လို့ကျွန်တော်ထင်တယ
်အဲ့တိုင်းရင်းသားတွေဘက်ကအခုတချို့ကညွန်မှန်းနေရတာဖက်ဒရယ်တက်မတော်ဖက်ဒရယ်အာမေတီထောင်မယ်ဆိုတဲ့ကိစ္စဒါကတော့တက်တက်တီထောင်ဖို့ဆိုတာကတော့သူရဲ့စနစ်စည်းကမ်းအရတော်တော်လေးအချိန်ယူကြံ့ကြံ့မဲ့ကိစ္စဖြစ်ပါတယ်လောလောဆယ်မှာတော့သူတို့စုပေါင်းပြီးတော့အဲ့တဲ့ခိုက်တဲ့ပုံစံမျိုးဖြစ်ပါလိမ့်ဖြစ်လာပါလိမ့်မယ်ဒါမှ88နောက်ပိုင်းမှာလည်းပဲဒါတပ်ပေါင်းစုဖွဲ့ပြီးတော့တိုက်ဖို့လုခတ်ရတာရှိပါတယ်ဆိုတော့အဲ့ဒီသူတို့ကနိုင်ငံရေးအချင်းထောက်ခံမှုအပြင်သူတို့ရဲ့ PR စီရေး PR ကတော့ထိရောက်နိုင်ပါမလားဒါလည်းပဲတန်တရားတော့ရှိကြတောက်မှထင်နေစရာ
ကျွန်တော်တို့တရုတ်နေထားဒါကလည်းရုရှားနဲ့အင်တာဗျူးမှာဘုကြုံမူကြီးမရောက်လိုက်ကိုနိုင်ကိုနိုင်ငံကြီးတိုင်းနိုင်ငံရှိနေတဲ့ကြောင့်အခက်အခဲတွေရှိတယ်ဆိုပြီးသူကဒီလိုပြောသွားတယ်ပေါ့နော်ဆိုတော့ဒီတရုတ်ရဲ့အနေထားကကျွန်တော်တို့ဘယ်လိုသဘောထားမလဲဆိုတဲ့ပုံမှန်မူတည်တယ်ဝတ်တက်မလို့ပါမှုမပါမှုကစူးစီးနိုင်မှုပုံမှန်အများကြီးမူတည်ပါတယ်အခုကငါကျွန်တော်တို့ကချင်နဲ့ကရင်နိုင်ငံကိုင်တပ်ဖက်နှစ်ခုကိုအဓိကထားနေရတဲ့အတွက်ကြောင့်မူလို့လောလောဆယ်မှာတော့အားအင်ဒီလောက်မကောင်းသေးဘူးလို့ပြောပါမှာပါ
ဒါပေမဲ့တရုတ်ကတော့ဝါရီကိုမြှောက်ပေးပြီးတော့တိုက်ကြကွာဆိုရဲပုံစံမျိုးတော့လုံမှာမဟုတ်ဘူးတကယ်တော့စီးရီးတာပို့ပြီးအကောင့်လာရင်တော့သူတို့ရဲ့စီးပွားရေးလုပ်ွက်တည်လည်းပဲထိခိုက်သွားနိုင်တယ်ဆိုတာတရုတ်ကတွေ့ပြီးသားဖြစ်မှာပါဆိုတော့တရုတ်ရဲ့အဖြစ်နိုင်ဆုံးနည်းကတော့နှစ်ဖက်ပြည်လည်းအောင်လုပ်မယ်ဆိုတာသူကနိုင်ငံတကာမှာလည်းအများနဲ့တက်တပြီးတော့ပြောနေပါတယ်အဲ့ဒီညီလံကဖြစ်နိုင်ပါမလားနားဝင်ပါမလားနှစ်ဖက်လုံးကိုတရုတ်ကအဲ့လိုဖြစ်စီချင်တာတည်ချင်တာ
တပ်မတော်ကောင်းဆောင်ပေါ့နော်လက်ရှိကောင်းဆောင်တွေရဲ့အနားယူပြီးတော့နောက်ထပ်ကောင်းဆောင်မှုအစ်စ်မပေါ်လာဘူးဆိုခဲ့လို့ရှိရင်နော်ကိစ္စဆွေးနွေးရေးကဒုတိယအကောင်ဆုံးလမ်းကြောင်းလို့ကျွန်တော်ထင်တဲ့တိုင်းပြည်အတွက်ဖြစ်မဖြစ်ဆိုတာကတော့လက်ရှိကောင်းမှနေပုံအရဆိုရင်ဘလားလာနေတယ်လို့ပြောလို့ရတယ်ဒါကလည်းတပ်မတော်လက်ရှိဘုံမူကြီးမင်းအွန်လိုင်းနဲ့တကွာနောက်လက်ရှိကောင်းဆောင်နေကြတဲ့ကောင်းဆောင်တွေကမတော့မှတခြားနည်းလမ်းမရှိဘူးဆိုတဲ့အခြေအနေကိုရောက်သွားမှပဲသူကဆွေးနွေးပိုင်းကိုရောက်နေတဲ့ဘောရှိပါတယ်။အဲ့ဒီလိုရောက်သွားနိုင်လောက်အောင်လေနိုင်ငံတကာဆက်ပြီးဖိအားပေးနိုင်မလားဆိုတာနိုင်ငံတကာဘောမှာအများကြီးမူတည်နေတယ်။ပြည်တွင်းလုံခြုံမှုတွေဘောမှာလည်းအများကြီးမူတည်နေတယ်။ဒါကြောင့်မို့ဒီ dynamic ရဲ့ဖြစ်ပေါ်တိုးတက်မှုတွေထိမ့်သိမ်းနိုင်မှုတွေကိုကျွန်တော်တို့ကဆက်ပြီးစောင့်ကြည့်မှပဲအနာဂတ်ဘယ်လိုသွားမလဲဆိုတာပြောနိုင်တယ်လို့ထင်တယ်
။အခုလောလောဆယ်မှာတော့တိုင်းပြည်နစ်နာတယ်တိုင်းပြည်ဆိုရတဲ့ပြည်သူလူထုအများကြီးနစ်နာကြတာပေါ့ဆရာ။နေမကောင်းတဲ့လူတွေဆေးလူလူလလစိတ်တညာမပူနိုင်ဘူး။ဝန်ထမ်းတွေလာကမရဘူး။စောင့်နေအကြက်တဲအမျိုးမျိုးဖြစ်လာတယ်ဆိုတော့ဒီအကြက်တဲတွေကိုစစ်တပ်ကလည်းပဲသူတို့ဟာတိုင်းပြည်ကိုမမကန်မဟုတ်ထွန်းဘူး။သူတို့ဘက်မှာလည်းပဲအကြက်တဲရှိတယ်ဆိုတော့နှစ်ဖက်လုံးကြုံရတဲ့အကြက်တဲကိုဘယ်ဘက်ကပူပြီးကြမ်းကြမ်းခံနိုင်မလို့ထင်တယ်လဲဆရာ။ပြည်သူလူထုကပူကြမ်းကြမ်းခံပြီးရောဆလတ်တိုက်ပွဲဝင်နေမှာသူတို့မျိုးစစ်တပ်ကပဲကြမ်းကြမ်းခံပြီးတော့ကဲငါတို့လုပ်ချင်တာကိုအတင်းလုပ်မယ်ဆိုပြီးအင်အားသုံးပြီးတော့ကြမ်းကြမ်းခံပြီးဆက်လုပ်နိုင်သလားအဲ့ဒါကတော့နည်းနည်
းဒီကုတ်ခုဟာဒီလိုလေဆရာလူလူလှုပ်ရှားမှုရဲ့သဘောသဘာဝတွေကတစုံတရာသူကလူလှုပ်ရှားမှုလုပ်တယ်ပြည်ပြန်ဆိုးရတယ်အခန့်အသတ်ရှိတယ်ဒါသူ့ရဲ့သဘောသဘာဝပါနော်တပွဲတည်းနဲ့ပြီးတာမဟုတ်ဆရာလဲဒါတမိုင်းကနေဆရာလဲတမိုင်းအများကြီးလေ့လာခဲ့တဲ့လူဆိုတော့ဘယ်နိုင်ငံရဲ့တမိုင်းမှာပဲဖြစ်ဖြစ်မျိုးဆက်ချီပြီးရုပ်ကလှုပ်ရှားရတာပါဒီမိုကရေစီနဲ့လူ့ခွင့်ရေးလှုပ်ရှားမှုဆိုတာတချီတမောင်းတဲ့ပြည်တို့ထုံစံမရှိပါဘူးအဲ့ဒီတောင်းကလည်းကြည့်လို့မရပါဘူးနော်ဒါကြောင့်မို့ရေရှည်အားဖြင့်တပ်မတော်ကဆက်ပြီးတော့အခုခေါင်းဆောင်တွေကဆက်ပြီးအာဏာယူထားမယ်ဘာပဲဖြစ်ဖြစ်ကွာဆက်ပြီးသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကရေရှည်တိုက်ပွဲပထမဖြစ်တဲ့ကြောင့်ရေရှည်မဟာဗျူဟာတိုက်ပွဲပုံစံကိုကြောက်ရမှာပါဥပမာတောင်အာဖရိကမှာလုပ်တဲ့ M plan ဆိုတာမျိုးပေါ့နော်ကျွန်တော်တို့ဆက်ပြီးတော့ရုံးကန်လှုပ်ရှားကြရမှာပါပဲဒါပေမဲ့မတရားဖိနှိပ်တဲ့ကြောင့်တစုံတရာယာကြီးရနာတာရဆိုင်ရတာမျိုးယာကြီးငြိမ်ရတာမျိုးဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့ဒါမပြီးနိုင်ဘူးဒီပြိုင်ထဲမှာပဲတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လှုပ်ရှားမှုတွေကလည်း တို့များလာစရာအကြောင်းရှိတယ်ဒါကြောင့်မို့ပြည်တွင်းစစ်ဖြစ်ပြီးဆီးရီးယားလို့ဖြစ်မလားဆိုတော့ Guardian သတင်းစာကြီးရဲ့ခန့်မှန်းချက်တွေလည်းရှိလာခဲ့တယ
်ပြည်တွင်းစစ်ဖြစ်လာမလားဆိုတော့လိုက်ရပြီးကြတာပြည်တွင်းစစ်က2,900လောက်ဖြစ်လာခဲ့တာပေါ့လေပိုပြီးတော့မြို့ပေါ်ထိပြည်တွင်းစစ်ကပြန့်နှံ့လာမယ်ဆိုတဲ့သဘောပေါ့
ပုံပုံပြီးကြီးမားလာမယ်ပေါ့ဒါပေမဲ့ဒါကလည်းတရုတ်ရဲ့ရည်ကြဲအနေထားပေါ်မှာမူတည်တယ်ဘာကြောင့်လဲဆိုတော့ဝါတက်မပါပဲနဲ့တိုင်းမာလည်းတကယ်ဖွဲ့တယ်ရဲ့အာကကောင်းမလားဆိုတာတမ်းများရှိစရာကောင်းတယ်ဒါကြောင့်မို့ဒီလိုခင်းချင်းဖြစ်လာဖို့ဆိုတာကအကြောင်းချက်တွေများကြီးရဲ့လှုပ်ရှားမှုပေါ်မှာရှိပြီးမှပြောလို့ရတယ်အခုချိန်ထိကပြင်းပြင်းကျွန်တော်တို့ဘာမှပြောလို့မရသေးဘူးနိုင်ငံတကာဖီအားကလည်းကျွန်တော်တို့ CRPH နဲ့နော်လူလှုပ်ရှားမှုလုံးဝကြားတဲ့လူတွေကလိုချင်တဲ့အတိုင်းအတာရှိမရသေးပေမဲ့အရင်နဲ့မတူတဲ့ဖီအားပေးပုံမျိုးကတော့တွေ့လာနေရတဲ့အထူးဖြင့်တရုတ်အာဆီယံပေါ့ဒါပေမဲ့အာဆီယံကပြောင်းသွားနိုင်ကြတယ်အများကြီး